မျိုးသားစီယုံ KNU နဲ့မြမအစိုးရငင်းချင်ကိုစလေအဖွဲ့တို့ဖမ်းကဇွဲကပင်ဟိုတယ်မှာအပြစ်ခတ်ရစဲရေးဆွေးနွေးကြတဲ့အခါမှာတော့နှစ်ဖက်တက်နေရာချထားဖို့အတွက်အကြေလဲဆွေးနွေးခဲ့ကြပါလေ KNU ဘက်ကတော့လူခွင့်ရေးကရင်ပြည်သူတွေရဲ့လုံခြုံရေးနဲ့တက်နေရာချထားရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့ဆိုပါတယ်မြမအစိုးရငင်းချင်ရေးအဖွဲ့ဘက်ကလည်းသဘောတူနိုင်တဲ့အချက်တွေနဲ့သဘောမတူနိုင်သေးတဲ့အချက်တွေကိုပြည်ထောင်စုဝန်ကြီးတွေဥဆောင်ဆွေးနွေးခဲ့ကြပါတယ် KNU နဲ့မြမအစိုးရတို့ရဲ့တတိယကြိမ်ငင်းချမ်းရေးဆွေးနွေးပွဲကိုတော့စက်တင်ဘာ3ရက်နေ့4ရက်နေ့တွေမှာဆက်ပြီးတော့လုပ်မှာဖြစ်ပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မတ်သိငီထက်ကပြောပြပေးပါလားရှင်
။ဟုတ်ကဲ့ပါ။မြန်မာအစိုးရနဲ့နှစ်ပေါင်း60ကျော်သဘောကွဲလွဲနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၊ကရင်မျိုးသားအစည်းအရုံး KNU နဲ့မြန်မာအစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့တို့ဟာဒီကနေ့ကရင်ပြည်နယ်ဖမ်းအံမျိုးကဇွဲကပင်ဟိုတယ်မှာငင်းချမ်းရေးအတွက်နှစ်ဖက်တပ်တွေလိုက်နာရမယ့်အချက်အလက်တွေကိုဆွေးနွေးခဲ့ကြပါတယ်။နှစ်ဖက်တပ်မှုတပ်သားတွေလိုက်နာရမယ့်စည်းကမ်းတွေစုစုပေါင်းစာမျက်နှာ60ကျော်ကိုဥပဒေပညာရှင်တွေနဲ့ပါညှိနှိုင်းနေကြတာဖြစ်တယ်လို့ငင်းချမ်းရေးအကျိုးဆောင်တူဖြစ်တဲ့ဥညိုအောင်မြင့်ကပြောပါတယ
်တပ်မှုတပ်သားတွေလိုက်နာရမယ့်စည်းကမ်းတွေမှာဘာမှအခက်အခဲတော်တော်များများရှိတာလက်ချက်တင်းရှိတာမျိုးမဖြစ်ပါဘူး။ဘာလို့လဲဆိုတော့ဥပဒေကများလွန်းလွန်းတယ်။နောက်တစ်ခါဒီခဲနေဘက်ကနေပြီးတော့ဒီလူခွေးဆရာရှိတော်မျိုးနောက်တစ်ခါဒီကျင်းပြည်တွေရဲ့လုံခြုံမှုအတွက်ကိုရရရနိုင်ကျွန်တော်ရအောင်ဆိုတဲ့အနေအထားပဲဖြစ်ကြတာကိုကျွန်တော်တွေ့ရပါတယ်။ဒီပေါ်မှာလည်းသူ့အပ်တဲ့စုံကြီးဟာဆက်နေရင်းဆိုခြင်းမရှိဘူးဆိုတာကိုကျွန်တော်တွေ့ရပါတယ်။ဆက်ခွဲကြခြင်းအချို့တက်တည်ရဲ့နေရာအနေအထားပေါ့နော်။ကျောင်းနဲ့တရားဒီဆက်နေရဖြစ်မှုပေါ်မှာအခြေခံပြီးတော့ခုနပြောတဲ့ဆက်ပြောင်းသွားတဲ့ကိစ္စကိုမသိလိုက်တဲ့ကိစ္စမျိုးနောက်တစ်ခါဒီတချို့တွေမှာပါရင်းမှုတွေအကျုံငယ်ရတဲ့အချက်လက်တွေကိုသိရှင်းနေကြတယ်ပြောင်းလဲပြောင်းအပြန်အလှန်ဆွေးနွေးနေရတဲ့အခါရှိပါတယ
်။ KNU ဘက်ကတော့လူအခွင့်ရေးကင်းပြည်သူတွေရဲ့လုံခြုံရေးနဲ့တက်နေရာချထားရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပြီးအစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးတွေကလည်းသဘောတူနိုင်တယ်မတူနိုင်ဘူးဆိုတာကိုပြက်ပြက်သားသားဆုံးဖြတ်ပေးရတဲ့အနေအထားမှာရှိနေတယ်လို့လည်းဥညိုအောင်ကပြောပါတယ်
။တကယ်အချက်ရဲ့ဆဲတယ်ဆိုတာမှာဖြစ်စားရပုံမှာရေးနေတယ်တကယ်လိုက်တာနဲ့ဒီကနေ့ကတည်းကတောင်းဆောင်ကြည့်ဖို့ဒီညရတယ်ဘယ်လိုဖြည့်ကြည့်မလဲဆိုတဲ့အခါကသူကြားတယ်လို့ပြောလို့ရပါတယ်။ကျင်းဒီဘက်ကတချို့ကိစ္စတွေမှာစိုးရိမ်မှုရှိတယ်ဆိုတော့လည်းကျွန်တော်တွေ့ရတယ်။သူတို့ရဲ့စိုးရိမ်ချက်ကဟိုမှာကျင်းဒီ code of conduct မရှိတဲ့အတွက်ကျရဲ့ဆေးလိုက်တယ်ဆိုတာကဟိုရှင်းတဲ့အထင်းမှာလိုအပ်တဲ့အချက်လက်တွေနောက်တစ်ခါဒီ PDD နဲ့နောက်တစ်ခါသူတို့ဒီပြောင်းလဲပြောင်းထပ်ပြီးတော့ပေါ်မှာချီအောင်ဆိုတဲ့အပေါ်မှာအဓာရီပူတူပြေကြခြင်းဆိုတဲ့အချက်ကအကောင့်တစ်ခါဆိုရင်လည်းကျွန်တော်ဖြစ်ပါလိမ့်ဗျာ
မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့မှာတော့တမန်တော်ရုံးဝန်ကြီးတွေဖြစ်တဲ့ဝန်ကြီးဦးအောင်မင်းဦးစိုးသိန်းတို့အပါအဝင်လူဝင်မှုကြီးချက်ရေးဝန်ကြီးဦးခင်ကြီးတစ်တုံးဝန်ကြီးဦးဝင်းထွန်းတို့ဦးဆောင်ဆွေးနွေးနေကြပါတယ်ကရင်မျိုးသားအစည်းအရုံးဘက်ကတော့အထွေထွေအတွင်းရေးမှူးနော်စီဖိုရာစိန်နဲ့ဖရိုအားတူတို့ဦးဆောင်ဆွေးနွေးကြပါတယ်အပြည့်အခက်ရက်စဲရေးအတွက်တည်တည်ချာချာတတ်မှတ်နိုင်ဖို့နှစ်ဖက်လိုက်နာရမယ့်အချက်အလက်တွေကိုဆွေးနွေးနေကြတာဖြစ်လို့ငင်းချမ်းရေးအတွက်ရှေ့ရိုးခြေလှမ်းတစ်ခုဖြစ်လာမယ်လို့လည်းငင်းချမ်းရေးအကျိုးဆောင်တူဖြစ်တဲ့ဦးလာမောင်ရွှေကဆိုပါတယ်
။ဒါငင်းချမ်းရေးဖြစ်စေဆိုတော့ဒီအဆင့်နေအများကြီးတွားကြအောင်ပါဘောနော်။ဆရာတော့ဒီအဆင့်မှာတော့ဟိုတစ်ခါလုံးပြင်ဆင်ပြီးလားနေချင်းလားလားပြင်ဆင်လားလားဖြစ်တော့တော်တော်များများတော့ဟိုနည်းနည်းဆက်သဘောတူလို့ရပါတယ်နော်။အကျိုးလည်းရှိမှာပါနှစ်ခါလုံးတော့
KNU နဲ့မြန်မာအစိုးရငင်းချမ်းရေးအဖွဲ့တို့ကြားအခုဆွေးနွေးပွဲဟာတတိယအကြိမ်မြောက်ဖြစ်ပြီးအရင်ကနှစ်ကြိမ်ဆွေးနွေးမှုတွေအပြီးမှာတော့နှစ်ဖက်ဆက်ဆံရေးယုံတွေဖွင့်လှစ်နိုင်ခဲ့ပါတယ်။တတိယအကြိမ်ဆွေးနွေးပွဲတွေကိုပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကဆွေးနွေးဖို့ရှိနေတာမှာမြန်မာအစိုးရဘက်ကအဆင်သင့်မဖြစ်သေးတာကြောင့်ရွှေ့ဆိုင်းခဲ့ရပြီးဒီကနေ့မှပြန်ပြီးကျင်းပနိုင်တာဖြစ်ပါတယ်။နေ့ကြမြင်မဲ့အခုတစ်ခေါက်ဆွေးနွေးမှုကတော့အပြည့်အခက်ရက်စဲရင်နဲ့ငင်းချမ်းရေးအတွေ့နှစ်ဖက်လုံးကလိုက်နာရမယ့်အချက်အလက်တွေနဲ့တန်းနယ်မြေတတ်မှတ်ရေးကိစ္စတွေကိုဆွေးနွေးနေကြတာပါရလကောင်တွေထက်လွာဖို့ကိုလည်းနှစ်ဖက်လုံးကမျှော်လင့်နေကြတာဖြစ်ပါရဲ့ရှင်